ရခိုင်ဒီမိုကရေစီအဖွဲ့ချုပ်ရဲ့ရုံးချုပ်ကိုပေါ့နော်။ဟိုကြောက်တော်မျိုးမှာဖွင့်နေဆိုပြီးတော့ကြားလို့ပါဆရာရဲ့ဒီဖွင့်ပွဲကိုဒီနိုင်ငံရေးအင်အားစုတွေဘယ်သူတွေများတက်ရောက်ခဲ့လဲလို့ပါရှင့်။
ရခိုင်ပြည်နယ်မှာရှိတဲ့တယ်ရခိုင်မျိုးနယ်စုတိုင်းရင်းသားတွေပေါ့မျိုးတို့ခမီးတို့ပါတီတွေကတက်တယ်နောက်ပြီးတော့ NLD ရောက်တယ်နော် USDP လည်းရောက်တယ်ဖိတ်လိုက်တော့ဒီသူတို့လည်းလာကြပါတယ်တမိုင်းအညာရောပေါ့နော်ကြောက်တော်ဒေသဆိုတာရခိုင်ပြည်နယ်မှာတကယ်အထင်ကြီးနေရာတစ်ခုဖြစ်တယ်နောက်ပြီးတော့ဦးတို့ရဲ့ AID ထောက်ခံတဲ့လူတွေကအဲ့ဒီမှာရှိတော့နေအဲ့ဒီမှာပဲဘိုးဘိုးဖွင့်လိုက်တာပေါ့
ဒီနေ့ပွဲမှာပါတီလုပ်ငန်းတွေဆွေးနွေးကြဖို့ပေါ့နော်မူလအစီအစဉ်ထားရဆိုပြီးတော့ကြားရဆရာရဲ့ဒီအစီအစဉ်တွေရောလှုပ်ဖြစ်လာဘလို့များလုပ်ငန်းစဉ်တွေချမှတ်တာမျိုးများရှိလဲလို့ပါဆရာ
ပါတီတီထောင်လူသူတွေလည်းလာတယ်နောက်ပြီးတော့မြို့နယ်ကဥရောပမှာရွေးထားတဲ့ဥဆောင်ကော်မတီပေါ့ဒီနားရောင်းနားရောင်းအဲ့လိုရှိတယ်အကုန်လုံးအဲ့ဒီမှာလာပြီးတက်တယ်ဒီနေ့ CGC ကိုရွေးတယ် CC ကိုရွေးပြီးတော့ပြင်ညာပေးတာပေါ့လူသူကိုလေပုံမှန်နဲ့အတွင်းရင်းမှုအဖွဲ့လည်းရွေးပေးလိုက်တယ်ဥရောကနောက် CC ကိုလည်းရွေးပြီးအဲ့ဒီရွေးထားတဲ့အဲ့ဒီဖွင့်ပွဲအခမ်းအနားပါပဲလူလူကိုပြင်ပြပေးလိုက်တာပေါ့
အဲ့ဒါဆိုတော့အခုရခိုင်ဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဖြစ်ပေါ့နော်ဟိုဘသူကတာဝန်အိုရင်ယူပြီးတော့ဆောင်ရွက်သွားမယ်အနေထားလို့ပြောနိုင်မလဲ
ဥက္ကဋ္ဌကတော့ဒီဥပေါ့နော်ဥကျော်နေကိုဥကိုဟိုတာဝန်ပေးတယ်နောက်ပြီးတော့ပြုဦးထက်နှစ်ယောက်မှာတစ်ယောက်ကတော့ကြောက်ကျော်ကလေဥကျော်အေးနောက်ဒီဥက္ကဋ္ဌတစ်ယောက်ကတော့ဥအောင်စိုးဆိုတာလေသူကရမ်းပြဲတာပေါ့နောက်အထွေထွေအတွင်းရင်းမှုကတော့ဥမျိုးကျော်တပီလို့သိမှတ်တယ်နော်ဥမျိုးကျော်ကတော့စာဒီကကြောက်ပြီပေါ့လေဒေတာကတော့ကြောက်ပါနေတယ်တွဲဘက်အထွေထွေအတွင်းရင်းမှုကလည်းနှစ်ယောက်ရွေးလိုက်တစ်ယောက်ကပေါ့ကျော်ကဥကျော်ဝင်ဆိုတာတွဲဘက်အထွေထွေအတွင်းရင်းမှုကတော့တောင်ကုတ်ကကြောက်ကျော်နေဆိုတာလေအဲ့လိုဥက္ကဋ္ဌဖွဲ့နဲ့အတွင်းရင်းမှုဖွဲ့ပဲဥတို့ကရွေးတာကြီး
အင်္ဂါဒီစီစီမှာရောဘယ်နှယောက်လောက်ထည့်လဲအင်္ဂ
ါစီစီမှာ18ယောက်ပြေးလိုက်တယ်အကုန်လုံးငုံမိအောင်ပေါ့ရခိုင်ပြည်နယ်ဒေသအကုန်လုံးငုံမိအောင်ဆိုဒါမဲ့ reserve တွေတော့ထားသေးတယ်လေဥတော်ကအခုမှစတာဆိုတော့လေ
ဟိုလက်ရှိပေါ်တော့ဒီအမျိုးသားလွှတ်တော်မှာဒုတိယဥက္ကဋ္ဌဖြစ်ဟိုတာဝန်ထမ်းဆောင်နေတဲ့ဦးအေးတောင်အနေနဲ့ကောဟိုရခိုင်ဒီမိုကရေစီအဖွဲ့ချုပ်မှာဘယ်နေရာနေတာဝန်ယူမဲ့အနေထားရှိမလဲအငယ်ဒီနိုင်ရကတို့အကြံပေးတို့ဘလို့အနေထားတွေများရှိမလဲလို့ပါ
ဦးအေးတောင်ကလည်းဒီသူကလည်း AID ဦးရုံးနဲ့1988ကပဲ AID မှာအတူတူလှုပ်လာကြကြတာပေါ့လေသူလည်း AID ဖောင်ဒါတယောက်ပဲဦးရုံးတော့အများအားထောက်ခံနေပါတယ်ဒါမဲ့သူကပုံမှန်သူကလည်းအရင်အလုပ်များတယ်လေမအားမလတ်ဘူးဆိုသူ့ကိုတော့ဒီအတိုင်းပဲထားပေးတယ်ဒီဘက်ကိုပါတီဘိုင်းကိုသိမပေးနိုင်တဲ့အခါကျတော့သူ့ကိုတော့ဥရောဒီအတိုင်းပဲထားပေးထားတာပေါ့လေသူအဲ့ဒီမှာပဲလုပ်သွားအလုပ်များတယ်ဆိုတော့လေ
အဒီလွှတ်တော်တက်တန်းပြီးတော့မှဒါသူ့အနေနဲ့ပါတီဘက်ကိုပြန်ဝင်လာနိုင်တဲ့အနေအထားလို့ပြောနိုင်မလားငယ
်သူ့သဘောရှိသွားပြီပေါ့နော်သူကပါမယ်ဆိုလည်းပါလို့ရတယ်သူကလည်းအသက်အရွယ်ရလာလို့ဆိုရင်လည်းပဲရတယ်ဥရောဘက်ကတော့အမြင်သူ့ကိုတော့ပြုဆွနေအပ်ပါပဲ
နောက်ပိုင်းမှာပေါ့နော်ဒီရခိုင်မျိုးသားပါတီ ANP နဲ့ရောဒီအင်္ဂါတို့ဒီရခိုင်ဒီမိုကရေစီအဖွဲ့ချုပ်နဲ့လက်တွဲလှုပ်ဆောင်သွားမယ်အနေအထားတွေရောရှိနိုင်အောင်မလားအင်္ဂါဘယ်လိုပြောနိုင်မလဲ
ဥရောပကတော့ရှိပါတယ်ကိုရခိုင်ပြည်နယ်မှာရခိုင်လူထုအတွက်ဒါပူပေါင်းပြီးတော့လုပ်မယ်ဆိုလို့ရှိရင်ဥရောပကတော့အဆင်သင့်ပါပဲလုပ်နိုင်ကြိုင်နိုင်တဲ့ကိစ္စတွေကိုတကယ်ကိုအတူလက်တွဲပြီးလုပ်သွားမှာပါ
အင်္ဂါအချိန်ပေးပြီးတော့ဖြည့်ပေးရကျေးဇူးများကြီးတင်ပါရှင်
ပြေးပါသမီး